ကိုအေးလွင်88မျိုးဆက်ကျောင်းသားလူငယ်များပြည်တော်စုမြန်မာနိုင်ငံအမျိုးသားရေးကောင်စီဆိုလို့ရှိရင်ပြည်ဝင်ကြီးပါအတိုက်ခံနိုင်ငံရေးအင်အားစုတွေက NLD ပါတီကိုအပြင်းအထန်ဝေဖန်ဆန့်ကျင်ရှုံချနေတဲ့သူစေအစိုးရနဲ့ပူးပေါင်းပြီးကိုဂျိုးစီဝါရှာဖွေဖို့ကြိုးပမ်းနေတဲ့သူတဦးလို့မြင်ကြတယ်ဆိုတာဟုတ်ပါသလားလို့ကိုအေးလွင်ကို RFP ကမေးပါတယ်အဲ့လိုမေးတဲ့အခါမှာတော့ကိုအေးလွင်ကသူဆိုလို့ရှိရင်ပြည်ဝင်ကြီးပါအတိုက်ခံတွေကအဲ့လိုပဲမြင်နေကြတာပါပဲလို့ RFP ကိုပြောပါတယ်အခုလိုပြင်ပကနိုင်ငံရေးအင်အားစုတစုအနေနဲ့YMB လိုအတင်းတိုင်းမှာသတင်းစာရှင်းလင်းပွဲတစ်ခုကျင်းပခွင့်ရအောင်စစ်ဆိုးရကဘလို့သဘောတူညီချက်တွေပေးပြီးဘလို့မှတ်ချက်တွေပေးခဲ့လို့ခွင့်ပြုချက်ရခဲ့တာလဲလို့ကိုအေးလွင်ကိုမေးတဲ့အခါမှာတော့ကိုအေးလွင်ကအခုလိုဖြေပါတယ်
။ဒါပထမဆုံးဖြစ်တဲ့ပွဲလို့ကျွန်တော်ထင်ပါတယ်။နောက်လည်းပဲအလားတူဖြစ်လာလိမ့်မယ်ကျွန်တော်ထင်ပါတယ်။ကျန်တဲ့ဒီအဖွဲ့အစည်းတွေကလည်းပဲကျွန်တော်တို့ဒီတက်မတော်ဆိုးရနဲ့ဆန့်ကျင်မဲ့မဖြစ်တဲ့ချင်းကမှုတွေလုပ်မယ်။ဒီမျိုးသားရေးကိုလည်းရှေ့ရှုမယ်ဆိုရင်တော့အလားတူခွင့်လမ်းတွေဖြစ်လာမယ်ကျွန်တော်ညွှန်လင့်ထားတယ်ခင်ဗျာအဲ့လိုလဲကျွန်တော်ယုံကြည်ထားပါတယ
်ဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုပြည်တွင်းဂျာနယ်တွေနဲ့နိုင်ငံခြားသတင်းအေဂျင်စီတွေကသတင်းတောက်တွေအယ်ဒီတာတွေပါတက်ရောက်ခဲ့တယ်လို့သတင်းစာရှင်းလင်းပွဲတက်ရောက်သူတွေကပြောပါတယ်အဲ့ဒီသတင်းစာရှင်းလင်းပွဲခန်းမထဲမှာလဲကိုရေးတွင်ကမြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့တဲ့အတွက်မြန်မာနိုင်ငံအပေါ်မှာကြောက်လာတဲ့ပြဿနာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံသားအလုံးဘလူးရင်ဆိုင်နေရတယ်ဆိုတာသိတဲ့အသည့်ရှိလို့လဲအခုလိုသတင်းစာရှင်းလင်းပွဲကိုနာအဖဘက်ကခွင့်ပြုခဲ့တာဖြစ်တယ်လို့ပြောဆိုခဲ့တဲ့အကြောင်းကိုသတင်းစာရှင်းလင်းပွဲတက်ရောက်သူတဦးကပြောပါတယ်ဒီကနေ့ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲရဲ့အဓိကရည်ရွယ်ချက်ကဘာပါလဲလို့ကိုအေးလွင်ကို RFP ကမေးတဲ့အခါမှာတော့
မြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့ပြီးတော့ဒီမိုကရေစီရဲ့အထောက်ခံတာကိုကျွန်တော်လက်မခံဘူးဆိုတာကိုအမျိုးသားလုံးနဲ့လက်တွဲပြီးပြသဖို့ဒါစလိုက်တာပါခင်ဗျာအဲ့ဒီအနှစ်သာရနဲ့ကျွန်တော်တို့ဒီနေ့ဒီသတင်းနယ်ပယ်ရာပုဂ္ဂိုလ်တွေနဲ့ဒီစီးပွားရေးနယ်ပယ်ရာပုဂ္ဂိုလ်တွေကျွန်တော်တို့စပြီးရှင်းပြတာပါ
ကိုအေးလွင်ဟာ88အရေးခင့်ကာလကျောင်းသားလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားတဦးဖြစ်ပါတယ်။အဲ့ဒီနောက်မှာကျောင်းသားများဒီမိုကရေစီအရေးတော်ပုံပါတီဆိုတဲ့ပါတီတစ်ခုကိုထူထောင်ခဲ့တဲ့သူဖြစ်ပါတယ်။ဒါပေမဲ့လို့အခုနောက်ပိုင်းနိုင်ငံရေးပြန်လည်လှုပ်ရှားတဲ့အခါမှာတော့ကိုမင်းကိုနိုင်နဲ့ကိုကိုကြီးတို့ဦးဆောင်တဲ့88မျိုးဆက်ကျောင်းသားအဖွဲ့နဲ့နာမည်ဆင်တူတဲ့88မျိုးဆက်ကျောင်းသားလူငယ်များပြည်ထောင်စုမြန်မာနိုင်ငံအမျိုးသားရေးဦးစီးကောင်စီဆိုတဲ့နာမည်ကိုယူခဲ့ပါတယ်။အခုလိုနာမည်ဆင်တူရိုးမှယူခဲ့တာကလည်း88ကျောင်းသားဆိုတဲ့အမည်ကိုဘယ်သူမှမပိုင်ဘူးဆိုတဲ့သဘောထားခံယူချက်ရှိတာကြောင့်လို့ကိုအေးလွင်ကပြောပါတယ်။ဒါအပြင် 1988 ခုနှစ်ကျောင်းသားလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားချင်းတူပေမဲ့ကိုမင်းကိုနိုင်နဲ့ကိုကိုကြီးတို့ကင်ဆွဲထားတဲ့နိုင်ငံရေးလမ်းစဉ်ဟာလူမှုကိုနိုင်ငံရေးမှာမပါဝင်ရအောင်လုပ်တဲ့လမ်းစဉ်ဖြစ်ပြီးတော့ကိုအေးလွင်ကင်ဆွဲတဲ့နိုင်ငံရေးလမ်းစဉ်ကတော့လူမှုကိုနိုင်ငံရေးထဲပါဝင်လာအောင်လှုပ်ဆော်တဲ့လမ်းစဉ်ဖြစ်တယ်လို့ကိုအေးလွင်ကပြောပါတယ်။အဲ့ဒါလို့ကိုမင်းကိုနိုင်နဲ့ကိုကိုကြီးတို့ဦးဆောင်တဲ့88မျိုးဆက်ကျောင်းသားတွေရဲ့နိုင်ငံရေးလမ်းစဉ်အပေါ်ဝေဖန်ခဲ့တာကိုတော့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြာအေးကအခုလိုပြန်လည်ခြေပါပါတယ်
။ကျွန်တော်88ခုနှစ်မတိုင်ခင်တုန်းကကိုပြည်လူထုကနိုင်ငံရေးတဲ့ကိုရဲရဲတင်းတင်းပါဝင်ခဲ့ပါသလားဆိုတာကိုကျွန်တော်ပြန်စဉ်းစားဖို့လိုနေတယ်။အဲဒီကာလတုန်းကဖြတ်တန်းခဲ့တဲ့88ကျောင်းသားတွေအားလုံးဟာသမိုင်းတောင်ကိုကျေပြုံအောင်ထမ်းဆောင်နိုင်ခဲ့တဲ့အတွက်ပြည်လူထုကနိုင်ငံရေးတဲ့ကိုထဲထဲဝင်ပါလာခဲ့တာဖြစ်တယ်။အဲတော့ပြည်သူရဲ့ခံစားချက်ကိုတိတိကျကျကျွန်တော်တို့ကပေါ်ပြနိုင်မယ်ဆိုလို့ရှိရင်ပြည်သူကနိုင်ငံရေးတဲ့ကိုပါဝင်လာမှာပဲ။ပြည်လူထုကိုနိုင်ငံရေးတဲ့မပါဝင်လာအောင်လုပ်ထားတာအုပ်ချုပ်သူလူသားဖြစ်တယ်။အုပ်ချုပ်သူလူသားလုပ်ထားတာကိုမျက်ကွယ်တူပြီးအချင်းချင်းပြန်ပြီးအတိတ်ပြင်နေခြင်းဟာဒါအင်မတန်ပါးကျွေးတဲ့အတွေးကိုတည်းဖြစ်တယ်လို့ကျွန်တော်မြင်နေရ။ဟု
တ်။ဒါအပြင်ကိုမြာအေးကပဲ88မျိုးဆက်ကျောင်းသားတွေရဲ့ရည်ရွယ်မှုဟာ1990ရွေးကောက်ပွဲရလဒ်ကိုအခြေခံထားတာဖြစ်တဲ့အတွက်လူမှုရဲ့ခံစားမှုနဲ့တသားတည်းကြားတဲ့ရည်ရည်ချက်ဖြစ်တယ်လို့ပြောပါတယ်။ကိုမြာအေးဆက်လက်ပြောတာကတော့
ကျွန်တော်တို့ရဲ့အခြေခံမှာ1990ရွေးကောက်ပွဲရလဒ်ကိုကျွန်တော်တို့အခြေခံထားတယ်။ကျွန်တော်တို့ပြောနေတာဒီကနေ့အတိုင်းပြည်ရဲ့လူသားတယ်ပြည်ရဲ့လမ်းကြောင်းပဲ။အဲဒီကမှအုပ်ချုပ်သူစံစားအဖြစ်တင်မှုကြတော့ဝင်လေးပြီးတော့မှ1990ရွေးကောက်ပွဲမှာပြည်လူထုကရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေ1990ရွေးကောက်ပွဲမှာအပြတ်တန်နိုင်ရထားတဲ့လူသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုအစ်စ်ဒီတဖွားဝတ်တင်ပြီးပြောနေတာလမ်းကြောင်းအမှန်မဟုတ်ဘူးလို့ကျွန်တော်ဒီနေရာပြည့်တဲ့သားသားကိုပြောချင်တယ်ကွာ
။ကိုအေးလွင်ရဲ့88မျိုးဆက်ကျောင်းသားလူငယ်များပြည်ထောင်စုမြန်မာနိုင်ငံအမျိုးသားရေးကောင်စီရဲ့အဓိကရည်ရည်ချက်ကဘာပါလဲလို့မေးတဲ့အခါမှာတော့ကိုအေးလွင်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့သဘောထားကတော့ကျွန်တော်တို့ကအမျိုးသားရေးအခြေခံလမ်းကြောင်းပေါ်မှာရပ်ပါတယ်။ကျွန်တော်တို့ရတာကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနဲ့အချုပ်ချာအနာတည်ရှိမှုငြိမ်းချမ်းရေးပြည်ညင်ရေးအမျိုးသားလုံခြုံရေးအမျိုးသားစည်းလုံးညီညွတ်ရေးဒါတွေကိုထိပါတယ်ဆိုလို့ရှိရင်ကျွန်တော်တို့ကပြည်ပကပဲလှုပ်လို့ပြည်တွင်းကပဲလှုပ်လို့အဲ့ဒါကိုကျွန်တော်တို့ဆက်ကျင်တယ်ဒါကျွန်တော်တို့ရဲ့ဒီ national policy ရဲ့ ground တစ်ခုပေါ့နော်အဲ့ဒီပုံမှာကျွန်တော်ရပ်ပါတယ
်ကိုအေးတွင်ဥဆောင်တဲ့88မျိုးဆက်ကျောင်းသားလူငယ်များပြည်တော်စုမြန်မာနိုင်ငံအမျိုးသားရေးဦးစီးကောင်စီရဲ့ရည်တည်ချက်ဟာဒီကနေ့နားအဖတ်စေဆိုးရကင်ဆွဲထားတဲ့တို့တာဝန်အရေးသုံးပါနဲ့တစ်ထပ်သေးဖြစ်တဲ့အကြောင်းကိုလည်းကိုအေးတွင်ကပဲ RFP ကိုပြောခဲ့ကြအောင်ပါခင်ဗျာ